လက်ပောင်းတောင်ကျင်းဒီစီမံကိန်းရပ်တန့်ရေးအတွက်တပိတ်စခန်းတွေကိုည12နာရီကျော်ရင်အဆုံးသတ်ပေးဖို့အာဏာပိုင်တွေဘက်ကကြေညာပြီးတဲ့နောက်မှာတော့လက်ပောင်းတောင်ကျော်ရွာဘက်ကတန်ခါအများစုရှိတဲ့တပိတ်စခန်းမှာရဲတပ်ရင်းမှုတွေနဲ့တန်ဃာတွေထိတ်တိုက်တွေ့မှုတွေဖြစ်ခဲ့ပြီးတော့နောက်ဆုံးမှာတော့ရဲတပ်ရင်းတွေဘက်ကခိတ္တနောက်ဆုတ်သွားမှုတွေရှိနေတယ်လို့နောက်ဆုံးစုံစမ်းသိရှိရပါတယ်။လက်ပောင်းတောင်ဒေသရဲ့နောက်ဆုံးအခြေအနေကိုထိုင်းနိုင်ငံအခြေစိုက် VOA သတင်းတောင်မအေးမာကပြောပြပေးပါမယ်ရှင်
။လက်ပောင်းတောင်ကျင်းဒီစီမံကိန်းရပ်တန့်ရေးဆန္ဒပြနေတဲ့တပိတ်စခန်းတွေကတန်ဃာတော်တွေနဲ့အာဏာပိုင်တွေဟာနိုဝင်ဘာလ28ရက်နေ့ညအုပ်ပိုင်းမှာကျင်းမာမှုတွေရှိနေခဲ့တာပါ။တပိတ်စခန်းတွေကမြန်မာနိုင်ငံဝိဇ္ဇာသိပ္ပံတက္ကသိုလ်ကျောင်းသားများကွန်ရက်ကကျောင်းသားကောင်းဆောင်တူဦးဖြစ်တဲ့ကိုတော်စင်ပြောပြတာက
သူတို့ကကျွန်တော်တို့အင်အားအနည်းဆုံးဖြစ်တယ်ကျော်သာခိဘက်ကနေပြီးတော့သူတို့ထုတ်ပေါက်ဝင်ရောက်လာတယ်ရဲရင်က100လောက်ရှိတယ်ဟိုဒုတ်တွေတိုင်းနေနေပေါ့နော်သူကဒီမှာအဲဂိတ်မှာကဖုန်ကြီးတွေကြီးပဲရှိတယ်တန်ဃာတွေကြီးပဲပေါ့နော်တန်ဃာတွေအကုန်လုံးကအားလုံးကဒီမှာတန်းစီခိုင်လိုက်ကြပြီးတော့သူတို့မိသားစုတွေရွတ်တယ်ပြည့်တွေပါရွတ်တယ်ရွတ်ပြီးတော့သူတို့ကလုံးဝမဖယ်ပေးဘူးသူတို့ဘေးနားကကိုယ့်ပြီးတော့ပတ်ပြီးတော့သွားမသွားရင်လည်းသူတို့ရိုက်ပြီးတော့သွားရင်သွားဆိုတဲ့ပုံစံမျိုးလုပ်နေတာဟာတခုပဲဆိုရင်လည်းသူတို့ရဲတဲ့ရင်အနေနဲ့ပြန်ဆုတ်ပြီးတော့စစ်တပ်အနေနဲ့ဝင်လာမှာဆိုပြီးဆိုရင်တော့တခုပဲရှိတယ်။ဒါမှမဟုတ်သူတို့ကလည်းဟိုအချင်းညံလေးပေါ့ဗျာ။စေအုပ်ချုပ်ရေးအချင်းညံလေးနဲ့ဆိုတော့ဒီရမရမလားဆိုချင်းချောက်ကြည့်တာလည်းဖြစ်ကောင်းဖြစ်နိုင်တယ်ပေါ့
။လက်ပတောင်းတော့ကျင်းဒီစီမံကိန်းကြောင့်ရှေ့ပြောင်းခံရတဲ့ရွာလေးရတဲ့ကဇီရောချမ်းမြဝတီကျောင်းတက်ကဆရာတော်ဦးအားလောကကတော့ည12နာရီကျော်အချိန်မှာရဲတပ်ရင်းတွေပြန်ဆုတ်သွားတဲ့သဘောတွေ့ရကြောင်းအခုလို့ပြောပါတယ်။
အခုလုံးလုံးတွေတော့တပိစခန်းကြီးအလုံးငြိမ်သွားတယ်ဗျာ12နာရီလဲကျော်သွားပြီ။အဲ12နာရီမကျော်ခင်ကတော့သူတို့ကဟို loss speaker တွေနဲ့ order ပေါ့ဗျာ12နာရီအတွင်းမှာထွက်ခွာပေးဖို့တပိစခန်းကြီးလူတွေကိုလည်းအလုံးခွဲဖို့ပေါ့။လူစုခွဲဖို့လာပြီးတော့ loss speaker နဲ့ order သွားတယ်ဗျာ။ကျော်သာဘာကခိတ်ကူတော့ရဲအင်အားနဲ့သံဃာတွေနဲ့ထိတိုက်တိုးပြီးတော့သူတို့တားတိုးတယ်ပေါ့ဗျာ။ဟိုဝမ်ပေါင်းရှိတဲ့တပိစခန်းကိုတော့သူတို့ loss speaker နဲ့ order နေတယ်ဗျာ။12နာရီနောက်ပိုင်းမှာတော့လှုပ်ရှားမှုအလုံးကငြိမ်တက်ပြီးတော့သွားပါအဲရဲရင်ကတော့လောလောဆယ်တော့မမြင်ရဘူးပြဟိုတချို့နေရာမှာတော့ဟိုခြုံမုံတွေပါနေတဲ့တော့အဲ့လိုမြင်တွေ့ရတယ်လို့ဟိုပြောကြတယ်အဲနောက်ဆုံးသွားတယ်ဆိုအကြံထုတ်တယ်နဲ့တူပါတယ်ဗျဒီလိုကြမ်းဖက်တဲ့ပုံစံမျိုးနဲ့တော့ဗျာရဲဒီတော့နေလူန်းသားတွေကိုဒါမလုပ်ဖို့ရန်အတွက်ဒါဦးဇင်းတို့လည်းပြောချင်ပါတယ
်ပုံမှန်144ထုတ်ပြန်ထားတဲ့မုံရွာခရိုင်လက်ပောင်းတောင်ကျင်းဒီစီမံကိန်းနယ်မြေမှာဖွင့်ထားတဲ့တပိတ်စခန်းတွေကို28နေ့ည12နာရီအထိနောက်ဆုံးထားပြီးဖယ်ရှားပေးဖို့အတွက်ဖယ်ရှားခြင်းမပြုတ်လောက်ပါကတည်စေဥရိယအရေးယူသွားမယ်ဆိုပြီးမြမအတန်ကနေ28ရက်နေ့ည8နာရီတိုင်းမှာထုတ်ပြန်ကြေညာသွားပါတယ်။တရုတ်ကုမ္ပဏီဖြစ်တဲ့မြန်မာဝမ်ပေါင်ကုမ္ပဏီရှေ့ကပင်မတပိတ်စခန်းမှာတာဝန်ယူနေရတဲ့ကျောင်းသားကောင်းဆောင်ကိုတောင်းထိုက်ကလည်းနောက်ဆုံးအခြေအနေတွေကိုပြောပြပါတယ
်။ပါပါတော့ဒီအပေါ်တောင်ဆိုင်မှာရှိတဲ့စခန်းကတော့ဘယ်လိုမှဆုတ်လို့မရဘူး။ဘာလို့လဲဆိုတော့သူကပုံမှန်အဲ့စခန်းရှိရတဲ့အပေါ်ကသူတို့လုပ်ငန်းခွင်လုပ်လို့မရအောင်တားနေတဲ့အတွက်အဲ့စခန်းကလုံးဝအစားဆန်လို့မရဘူး။အဲ့ကြောင့်အဲ့စခန်းကတော့အမှားကန်ထားရတယ်ဟုတ်ဒီစကန်နဲ့ပင်မစကန်ဖြစ်တယ်ဆိုဒီကြောင်းနဲ့ထုတ်လို့မရဘူးမလေး။မာသူတို့ဒီအပေါ်ကနေအပေါ်ကစကန်မရှိရင်သူလုပ်ငန်းပြန်လဲပဲလို့ရတယ်လေ။အဲ့တော့သူကအပေါ်ကစကန်မှာအဓိကထားပြီးမဲနေရပေါ့။လိုချင်နေရပေါ့အပေါ်စကန်ကို။ရဲအင်အားကတော့မဟိုပထမနေ့ကခံမှန်းကြတော့900လောက်ရှိတယ်။ဒါပေမဲ့ဒီနေ့မှာတော့မဖြစ်နိုင်ဘူးလေ။ကျင်းမုံတွေပါနေလဲယူလာတယ်။မနေ့ဟို3ရက်ရှိပြီဇက်တိုက်ကိုသူရဲအင်အားတနေ့ကိုကားနှစ်စီးနဲ့ပုံမှန်ပို့ပေးနေဒီတောင်ကြီးတောင်ကြီးရဲ့ပေါ့။အဲ့ဒီရီအဲ့တောင်တိုင်းမှာရှိတဲ့ရီကြောင်းတော့သူရဲအင်အားနဲ့ဟိုဝင်ရထားတယ်ပေါ့အဲဒီလီကျောင်းတော့ဝိုက်ဘူးတော့ကဝိုက်ရဲတွေဝိုင်းထားတယ်ကျောင်းနေတာတော့မှရေဒီတပလောင်းတော့ဒီဒေတာကန်တွေကတပလောင်းတောင်မှရှိတဲ့ဒေတာကန်တွေကသူစီမံကိန်းကြီးမရက်သေးတာစီမံကိန်းကြီးမဖြတ်သေးသေးတာသူတို့နောက်ဆုံးမှမဟုတ်ပါဘူးမဟုတ်ဘူးပေါ့တော့ဒီတစ်ပိတ်စကန်တွေကိုလည်းသူတို့ဆွတ်ဖောက်သွားမှမဟုတ်ပါဘူးမဟုတ်ဘူးပေါ့
26ရက်နေ့ကရန်ကုန်စုလေဖျားနီးမှာဆန္ဒပြခဲ့တဲ့ဘကတတ်များအဖွဲ့ချုပ်ကကျောင်းသားတွေနဲ့ကွန်ရက်အသီးသီးကလူငယ်6ဦးကိုပုံမှန်18ခွင့်ပြုမိမရပဲသနာပြမှုပုံမှန်905ခါခွေစုပမှုနဲ့အင်းစိန်ထောင်ကိုပို့လိုက်ပြီးတဲ့နောက်မှာတော့ဘကတများအဖွဲ့ချုပ်နဲ့ကွန်ရက်ကကျောင်းသားတွေဟာဒုတိယနေ့အဖြစ်သနာပြမှုကိုဆက်လုပ်ခဲ့ပါတယ်။မြမဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကလည်းနိုဝင်ဘာလ29ရက်နေ့မှာလက်ပောင်းတောင်စီမံကိန်းကိုတွားကြည့်ဖို့ရှိနေခဲ့တာပါ။ဆရာတော်ဦးအားလောကကတော့နစ်နာမှုတွေဖြစ်နေရတဲ့လူလူဘက်ကပဲရက်တီဖို့အတွက်ဒေါက်အောင်ဆန်းစုကြည်ကိုမိန့်ကြားသွားပါတယ
်။ဒေါက်အောင်ဆန်းစုကြည်ကိုတက်နိုင်သူအပြင်ဒီမှာအင်မတန်မှဒါတွေတောသူတောင်သားတွေပေါ့ဗျာဒုက္ခအင်မတန်မှရောက်ရှိနေလို့နေကြတဲ့အချိန်ခါမှာဒါငွေတော်စန်းစုကြည်အနေနဲ့လူထုခေါင်းဆောင်စုကြည်တိုင်းလူထုဘက်ကနေပြီးတော့ကာကွယ်တားဆီးရေးပြည်ပြီးဖို့ဒါဦးစင်းတို့နဲ့ပြောချင်ပါတယ်။ဟိုညနိုင်တိုင်းပင်ဆွေးနွေးဖို့ဆိုရင်တော့လုံးဝမဖြစ်နိုင်တဲ့အရာပဲဖြစ်ပါတယ်ခင်ဗျာ။ညနိုင်လို့မဖြစ်နိုင်တဲ့အကြောင်းရင်းကဒါဟိုလေယာဉ်ဆုံးရှုံးနေဆိုကနေဟိုကဒါအင်မတန်မှထိခိုက်နိုင်ပါတယ်ဗျာအင်မတန်မှထိခိုက်ဘိုးဘွားစစ်စက်ကနေလုတ်ကိုင်းဆက်လာတဲ့တောင်းသူလေးရတွေကို ဒါအခုကြမှာအခုလူတွေလက်ထက်ကြမှာဆုံးဆုံးရမယ်ဆိုရင်အင်တန်မှထိခိုက်နေတာပါလေ
။လက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုရပ်တန့်ဖို့အတွက်ဒေသခံတွေကဆန္ဒပြခွင့်တွေကိုပြီးခဲ့တဲ့၄လကျော်ကစပြီး၈ချိန်နဲ့မနဲ့တင်ပြခဲ့ပေမဲ့အာနာပိုင်နေဘက်ကပုံမှန်144ထုတ်ပြန်ပြီးတင်းကျပ်မှုတွေလုပ်ပြီးခွင့်ပြုမိန့်တွေကိုပယ်ချခဲ့ပါတယ်။ဩဂုတ်လနောက်ပိုင်းမှာသိသိခံရတဲ့လယ်မြေဧက8800ကျော်နဲ့ရွှေပြောင်းခံရတဲ့ကျေးရွာတွေအတွက်ဒေသခံတွေကနီးအမျိုးမျိုးနဲ့ဆန္ဒထုတ်ဖော်မှုတွေလုပ်ခဲ့ပါတယ်။စီမံကိန်းကိုလုပ်ခဲ့တဲ့မြမစီဝါရေးဥပိုင်ကုမ္ပဏီလီမီတက်နဲ့မြမဝမ်ပေါင်ကုမ္ပဏီတို့ကတော့စီမံကိန်းကရပ်တန့်လို့မရတဲ့အကြောင်းသတင်းစာရှင်းလင်းပွဲများလုပ်ပြီးပြောခဲ့ပါတယ်။ဒီအတွက်ပြီးခဲ့တဲ့နိုဝင်ဘာလ18ရက်နေ့ကတော့စီမံကိန်းကြီးကိုရပ်ပစ်ဖို့အတွက်ဒေသခံတွေနဲ့တန်ဃာတော်တွေကြောင်းသားတွေဟာသပိတ်စကန်6ခုဖွင့်လှစ်ခဲ့ပါတယ်ရှင်။